ကံကောမြို့နယ်မြောက်ပိုင်းတင်တော်ကျေးရွာနဲ့ရှေးဘူးကျေးရွာကဒေသခံမျိုးသား၉ဦးကိုစစ်တပ်ထောက်ခံတဲ့ပြည်စောထီတွေကဖမ်းဆီးတပ်ဖြတ်ခဲ့ပြီးအမျိုးသမီးအများစုနဲ့ကလေးငယ်တွေပါဝင်၁၉ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံရွာသားတွေကပြောနေကြပါတယ်။တချို့ဒေသခံတွေကလည်းကျေးရွာတွေထဲမဝင်ရောက်နိုင်ပဲတိမ်းရှောင်နေရပါတယ်။ဒီအကြောင်းသတင်းပေးပို့လာတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
မကွေးတိုင်းကံကောမြို့နယ်မြောက်ပိုင်းကစစ်တပ်ထောက်ခံသူအများစုနေထိုင်တဲ့မြောက်ခရမ်းရွာကပြူစောရီးတွေဟာရွာနဲ့တမိုင်ပတ်ချလဲဝေးတဲ့တင်တော်ရွာနဲ့ရွှေဘိုရွာကိုဖေဖော်ဝါရီ14ရက်မနက်ပိုင်းကလက်နက်ကြီးလက်နက်ငယ်တွေပစ်ဖောက်ဝင်ရောက်ကနယ်မြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။ကျေးရွာတွေကိုဝင်ရောက်ချိန်မှာကြောက်လန့်ပြီးမပြေးနိုင်ပဲပိတ်မိနေတဲ့တင်တော်ကျေးရွာနဲ့ရွှေဘိုကျေးရွာကအမျိုးသား9ဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောတာပါ။ဒါအပြင်အမျိုးသမီးအများစုနဲ့ကလေးငယ်တွေအပါအဝင်19ဦးကိုလည်းမြောက်ခရမ်းရွာကိုဖမ်းဆီးခေါ်ဆောင်သွားပါသေးတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ဒေသခံတို့ကဖြစ်စဉ်ကိုအခုလိုပြောပြပါဗျာ။
ကိုယ်တော်ကြီးကဆလုံးမဆီကြောင်းထူလာရင်းနေရမှာဒီနေ့ရောင်းမှာပဲဖမ်းဆီးတာခဏစူးစူးဝေါ်ပင်တော့ကခုနှစ်ယောက်ရှင်ဝါတယောက်ကိုလို့အဲ့ဒါတည်းရေလာသူကအိမ်မှာဟိုဘီရောဒီမှာဆစ်ရှုံနေနေနေတော့ပြန်မှာခင်းနေလို့တော့ပင်းပင်းဖို့သူတည်လာရတယ်အဲ့လိုဖြစ်တော့တာအမျိုးသားတွေဒီဝဲဆက်ဆံတော့လေဟုတ်တယ်မနေ့ကမှဖန်ဖြစ်တယ်နော်နေ့လရင်းတော့မတက်တော့လားတော့ဘယ်လိုလဲတော့ဒီတော်လို့တင်တော့လေရှူကြမှာလေညနေမင်းမောင်မတူရောချောင်းမကြီးခွန်တိုင်းလုံးမတူရောဟိုအဲ့ဒီ၆ဖေတော့ဘိုးတော်ကြီးဒီအောင်နေမင်းမကြီးဒီရောပါဝင်ရောမင်းနေရောပေါ့ကွာစစ်စစ်ပေါင်း၁၉ရောက်ကိုတည်းတို့ဖန်ထားတယ်ဟုတ်19ရောက်ပြ19ရောက်မှာတလေးဟိုဆက်မိသားပြောက်ပါတယ်နောက်ဟိုလင်းမြစ်တမီးပြောက်ပါတယ်တော့မြစ်တမီးပဲပြောက်ပါတယ်ဒါသားမျိုးတွေခေါ်တော့လာမို့အဲအဲ့ဒီမှာ19ရောက်မှာမိန်းမက19ရောက်ရောက်ကြတာ2ရောက်ပြဒီကလေးငယ်လေးပါဝင
်ဒီကလေးငယ်လေးအပါအဝင်တက်ဖြတ်ခံရသူတွေဟာအသက်60ကျော်အပါအဝင်အသက်20ကနေ30အပိုင်းခြားထိအမျိုးသားတွေဖြစ်ပြီးတေဆုံးတဲ့ရုပ်အလောင်းတွေမှာလက်ပြန်ကျိုးတွေတုတ်ထားပြီးဥကောင်းပွင့်ထွက်ဒဏ်ရာတွေအပြင်ထိုးသွင်းပြက်ရှဒဏ်ရာတွေနဲ့တေဆုံးနေတာလို့ရုပ်အလောင်းကိုမိသကြိုပေးခဲ့သူတွေကပြောပါတယ်။ဒါ့အပြင်ကြေးဝါတဲကိုလက်နက်ကြီးလက်နက်ငယ်ပစ်ခဲ့ဝင်ရောက်လာချိန်မှာလည်းလက်နက်ကြီးအစထိမှန်ကအမျိုးသားတူတေဆုံးခဲ့ပြီးစုစုပေါင်းဒေသခံ10ဦးအသက်ဆုံးရှုံးခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့အမျိုးသမီးနဲ့ကလေးငယ်တွေနဲ့ပတ်သက်လို့ဒီကနေ့အထိပြန်မလွတ်သေးပဲသတင်းလည်းမကြားရသေးဘူးလို့ဒေသခံတွေကပြောပါတယ်။အရက်သားတွေဖန်းစီတက်ဖြတ်ခံရတာကြောင့်မြောက်ခရမ်းကျေးရွာအနီးကကျေးရွာတွေဖြစ်တဲ့တင်တော်ရွှေဘိုမြင်သားကုန်းရွာစတဲ့ကျေးရွာ900ထဲမှာနေကဒေသခံတွေဟာကျေးရွာတွေကိုပြန်ဝင်ကြပဲဘေးလို့ရာကိုတိမ်းရှောင်နေကြပါတယ်အခုလိုအခြေအနေတွေကြောင့်စိုးရိမ်ထိတ်လန့်နေရတယ်လို့တက်ဖြတ်ခံရမှုမှာတေဆုံးသွားသူတဦးနဲ့နီးစပ်သူကသူတို့အခြေအနေတွေကိုအခုလိုပြောပြပါတယ်စိုးရိမ်ရတယ
်အခုဆိုရင်ကျွန်တော်လုပ်နေတာဆိုရင်တယောက်ပတ်ဖို့ဒီတယောက်လည်းဘူးပတ်ကိုပြန်မနေရတော့ဖြစ်နေပြီကျွန်တော်တို့ရောနေတော့မကောင်းဘူးရွှေဘိုကဆက်ပြီးမကြည့်နေရတယ်။မနေ့ကနေ့ကတော့ကျွန်တော်တို့တွေအနေထားပုံမှန်မလာတော့ပြည်သူတွေပြောက်ဝင်နေတာပြည်သူတွေအနေနဲ့တော့တိုးတောင်းတဲ့ဘဝတွေမှာလည်း
တကယ်ကိုတည်းလို့မှနေကြတယ်2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့မှာအင်ချေ240နီးပါးရှိတဲ့တင်တော်ကျေးရွာကိုစစ်တပ်ကနယ်မြေရှင်းလင်းဝင်ရောက်ခဲ့ပြီးနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်အင်ချေ150နီးပါးမီးလောင်ပျက်စီးခဲ့တယ်လို့တက်ကြီးရွယ်ဦးနှစ်ဦးလည်းတက်ဖြတ်ခံခဲ့ရသေးတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေကိုတပ်ဖြတ်ဖမ်းဆီးသွားတဲ့မြောက်ခရမ်းရွာဟာစစ်တပ်ထောက်ခံတဲ့ပြူစောရီးတွေအကောင်တဲ့ကျေးရွာတွေဟာဖြစ်ပြီးကျေးရွာထဲမှာခံစစ်အခိုင်အမာပြင်ဆင်တာတွေအပြင်လက်နက်အင်အားတောင့်တင်းတဲ့ကျေးရွာတရွာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်2023ခုနှစ်စက်တင်ဘာလတုန်းကကာကွယ်ရေးတပ်ဖွဲ့ဝင်တွေကမြောက်ခရမ်းကျေးရွာကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်ဆုတ်ခွာချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုပြူစောထီးတွေကဖမ်းဆီးမိခဲ့ပြီးအဲဒီနောက်မှာတော့ဖမ်းဆီးခံရတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုနှိပ်စက်ကမီးရှို့တပ်ဖြတ်တာတွေလုပ်ခဲ့ပါသေးတယ်ခင်ဗျာ